အမေရိကန်ပြည်ထောင်စုကိုလေးရက်ကြာခရီးလာရောက်နေတဲ့သမ္မတဦးသိန်းစိန်ဟာတနင်္လာနေ့မှာအမေရိကန်သမ္မတဘရော့ခ်အိုဘားမားနဲ့တကွာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုတွေကိုဆိုင်းငံ့သဘောမျိုးမဟုတ်ဘဲအပီးတန်ရုပ်သိမ်းပေးဖို့တောင်းဆိုမှာဖြစ်ပါတယ်။အခုလိုတောင်းဆိုတဲ့အခါမှာနိုင်ငံဖော်မျိုးရေးအတွက်ပဲဦးစားပေးဖို့လိုလားသလိုပြည်ရင်းငြိမ်းချမ်းရေးကိုအကြောင်းပြုပြီးစစ်ရေးအကူအညီတွေပါတောင်းဆိုမှာကိုမြန်မာနိုင်ငံရေးလောကမှာပါဝင်လှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီဆန်နှုံးနဲ့တည်တည်ချာချာရှောက်လန်းနေတာမျိုးမဟုတ်သေးတဲ့အတွက်အပီးတိုင်ရုပ်သိမ်းပေးဖို့အချိန်မတန်သေးဘူးလို့လည်းပြောဆိုကြပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာသမ္မတဦးသိန်းစိန်ရဲ့လက်ရှိအမေရိကန်ပြည်ထောင်စုကိုတရားဝင်လာရောက်တဲ့ခီးစဉ်ပါဝင်မကြသေးခင်အချိန်တွေကဥရောပနိုင်ငံတွေကိုတွားရောက်မှုတွေဟာဆီယနာရှင်လက်အောက်နှစ်ပေါင်းများစွာကြာရောက်ခဲ့ရပြီးတကပိတ်ဝါဒကိုကျင့်သုံးခဲ့တဲ့မြန်မာနိုင်ငံတွင်းကအခုလက်ရှိပြည်ပြင်ပြောင်းလဲရေးလမ်းကြောင်းတွေမှာအမြင်တွေပိုပြီးတော့ပွင့်လင်းလာနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့အင်အားစုတွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဖြစ်ပွားနေစေပရိပခါတွေနဲ့ပတ်သက်ပြီးတိုင်းရင်းသားတွေနဲ့နားလည်မှုရှိအောင်ကြိုးပမ်းဖို့လိုအပ်တယ်လို့အမေရိကန်အစိုးရစီကအကူအညီတွေတောင်းခံတဲ့အခါမှာလဲနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပဲဦးစားပေးတောင်းခံမှုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီချင်းစစ်နဲ့ပတ်သက်ပြီးတော့တနက်ကင်ဒေါ်လာနဲ့ဆိုတာအဒီရပိုင်ခွင့်တွေမတူညီလို့ဖြစ်နေတဲ့ကိစ္စပဲ။အဲအဖွဲ့ကမှဟိုကိုယ့်အကူကိုယ်ပိုင်လောလောဆယ်ကြီးညာမယ်ခွဲထွက်မယ်ဆိုပြီးကြီးညာတာမရှိဘူး။အဲဒါကညာတော့ဓာတ်ညီကြီးကိုခွင့်ရေးကိုပဲအဲတောင်းဆိုနေရတာဒီစနစ်ပြောင်းနေရတဲ့အပိုင်းနောက်ပိုင်းမှာပေါ့ဒါတွေကိုအစိုးရကနေပြီးတော့ရှင်းလန်းရဲရဲဝုန်းဝုန်းနဲ့ကြက်ကြက်သားသားနဲ့ချင်းချင်းပေါ်ပေါ်ဖြစ်အောင်ကျွန်တော်တို့ကတော့လုပ်ဖြစ်ရှင်းနေအဲအဲ့လိုမဟုတ်ဘဲနဲ့အလာဒါအမေရိကန်ကိုသွားပြီးတော့ဟောဒီပိတ်ဆို့မှုတွေဖြေလျှော့မှုအထူးသဖြင့် CEO ပိတ်ဆို့ထားတဲ့ဥစ္စာတွေကိုဟိုဖြေလျှော့ပြီးတော့လက်နက်တွေအကြောင်းဝယ်လုပ်မယ်အဲနောက်အဲဒီရတဲ့လက်နက်တွေနဲ့တိုင်းရင်းသားတွေကိုပြန်ထူးဆန်းစစ်မယ်အဲအဲ့ဒါမျိုးကိုရည်ချက်ထားပြီးတော့ဟိုပြောလာဆိုလာတဲ့အလာကျွန်စီအကူကြီးရရှိရေးဆိုတဲ့အတိုင်းဒါမှာတော့ရောတိုင်းရင်းသားတွေကိုအလာထိတ်ထိတ်ရင်ဆင်းမှုရဲ့ရင်ဆိုင်ဖို့တဲ့ကျွန်တော်တိုင်းရင်းသားတွေနဲ့လက်တွဲပြီးတော့ပြည်ပရန်ကိုကောက်ွယ်ဖို့ရောက်စီရှင်ပါတယ်ဒါကြောင့်အမေရိကန်ဆွေးအနေနဲ့ပဲလည်းအထောက်အကူပြုမယ်ပိတ်ဆို့မှုတွေတိရှိုးဖို့ဆိုတဲ့နေရာမှာတကယ်တမ်းတိုင်းပြည်ရဲ့တိုးတက်မှုအတွက်ဆိုရင်ကျွန်တော်တို့အများကြီးထောက်ခံပါတယ်အဲတိုင်းပြည်ကိုပြန်ပြီးတော့အလာရှိနည်းတရားထဲကိုဆွေးချသွားမယ်အလုပ်ရမျိုးဆိုရင်တော့ကျွန်တော်တို့အဲ့ဒါကိုသိပြီးတော့တဘောတူမဖြစ်နိုင်ဘူးလို့ယူဆပါတယ်
။အမေရိကန်ဘက်ကပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတယ်လို့အတိအမှတ်ပြုခဲ့တဲ့မြန်မာသမ္မတဦးသိန်းစိန်ရဲ့လက်ရှိလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရက်စဲနိုင်မှုပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေအပေါ်မှာသမ္မတဦးသိန်းစိန်ရဲ့တမတော်အပေါ်စစ်ရေးထိန်းချုပ်နိုင်မှုတွေမှာအားနည်းချက်တွေအများကြီးရှိသေးတယ်လို့ကချင်လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကထောက်ပြဝေဖန်လိုက်ပါတယ်
။လက်နက်ကိုင်ကိစ္စတွေနဲ့ပတ်သက်ပြီးတော့သူခိုင်ခိုင်မာမာပေါ့နော်ဒီပြချာချာမဖြစ်ရှင်းနိုင်သေးဘူးလို့ပဲကျွန်တော်တို့မြင်ပါတယ်ဒီသမရကြီးအနေနဲ့အောက်ခြေအခြေကြည့်ပြီးမှပေါ့နော်ဆောင်ရွက်တယ်ဆိုလို့ရှိရင်တော့အောင်မြင်မှုပိုရမှာပါအဲဒီကိစ္စနဲ့ပတ်သက်ပြီးသမရကြီးအနေနဲ့တမတော်ဘိုင်းကိုပြပြချာချာပြောပြနိုင်ဖို့တော့လိုအပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ
်အောက်ခြေတက်တဲ့အပေါ်မှာသမရရဲ့ဩဇာတက်ရောက်မှုအားနည်းနေသေးတဲ့အပြင်မကြသေးခင်တုန်းကမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုပြိပခါတွေမှာလည်းလုံခြုံရေးတက်တဲ့အပေါ်မှာကင်တွယ်မှုဟာအားနည်းချက်တွေရှိခဲ့ပြီးတော့ထိတ်တန့်အုပ်ချုပ်ရေးပိုင်းမှာပြုပြင်စရာတွေရှိသေးတယ်လို့လည်းရွှေညဝါဆရာတော်ကမိန်ကြားပါတယ်
။ဒီယုံကြည်သိကြားလောက်တဲ့ဥပဒေနဲ့ယုံကြည်သိကြားလောက်တဲ့ပြည်ရင်းငြိမ်းချမ်းရေးမငြိမ်သက်မှုတွေယုံကြည်သိကြားလောက်တဲ့ဟောဘာသာရေးလူမျိုးရေးပဋိပက္ခပြဿနာတွေရှိနေတယ်ပြည်နေတော့ကောင်းတွေပေါ်အနေအပြင်းတော့အားနည်းချက်တွေအများကြီးရှိသေးတယ
်အရသာဆိုရလက်ထက်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြပြဝဝရှောက်လန်းနေတယ်လို့သူ့အနေနဲ့တော့မထင်တဲ့အကြောင်းဝါရင်သတင်းစာဆရာကြီးတဦးဖြစ်တဲ့ကျင်းမုံဥပဟံကလည်းသုံးသပ်ပါတယ
်ဥစိတ်တိန်တို့လှုပ်နေတာဒီမိုကရေစီလမ်းကိုတွားနေတယ်ဆိုမဲ့ပြပြဝဝရှောက်တယ်လို့တော့မထင်သေးဘူးဗျအခုသူပေးနေတဲ့လူငင်းခွေဆိုတာကလည်းသူ့အနေနဲ့အခုတွေလူငယ်ကျန်တော်မျိုးမပေးနိုင်သေးဘူးဒီမိုကရေစီမဆန်သေးဘူးဖွဲ့စည်းပုံကပြည်ထောင်စုစစ်စစ်မှုလည်းမဟုတ်သေးဘူးဒီမိုကရေစီကိုကျင့်သုံးနေတဲ့ဥဆောင်ဥရနိုင်ငံဖြစ်နေတဲ့အမေရိကန်အနေနဲ့ကသူ့ရဲ့လူရဲ့တကယ်ဒီမိုကရေစီပြေဝပြီးဒါမပြေဝသေးဘူးလားဆိုတော့သုံးသပ်ပြီးတော့ထိန်းချုပ်ဖို့တော့လူသေးတယ်လို့ထင်တယ်ခင်ဗျာ
မြန်မာသမ္မတဦးသိန်းစိန်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်ဟာနှစ်ပေါင်း90နီးပါးကာလအတွင်းပထမဦးဆုံးအစိုးရထိပ်သီးခေါင်းဆောင်တယောက်အနေနဲ့တရားဝင်လာရောက်တာလည်းဖြစ်ပါတယ်ရှင်